ခုပထမအဦးဆုံးတော့ပုတ်ချောက်အောင်စံစစ်သားအမိတက်မက်ချက်အပေါ်ဒေသခံတွေဆန္ဒပြတဲ့အတင်းကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။ပြည်သူ့လွတ်တော်ကနေအတီးပြုတ်လိုက်တဲ့တန်လင်းတသားချောင်းဆောင်အစားပုတ်ချောက်အောင်စံအမိတက်မက်ချက်အပေါ်မွန်ပြည်နယ်ဒေသခံတွေကဒီကနေ့ကန့်ကွက်ဆန္ဒထုတ်ဖော်ပွဲတရက်ကိုမော်လမြိုင်မြို့မှာပြုလုပ်ခဲ့ပါတယ်။ဒေသခံတွေအနေနဲ့ကတော့မူလအမိကိုပဲတောင်းဆိုထားလို့အစိုးရအနေနဲ့လိုက်လျောမှုမရှိရင်ဆက်လက်ဆန္ဒပြသွားမှာလို့ဆန္ဒပြခေါင်းဆောင်တွေကပြောပါတယ်။ဒေသခံချို့ကတော့တရားမီထက်ဒီမိုကရေစီအနိုင်ကျင့်ခံရတာကြောင့်ဆန္ဒပြတယ်လို့လည်းပြောဆိုမှုတွေရှိပါတယ်။ဒီသတင်းကိုတော့ထိုင်းဂျေဆိုင် VOA သတင်းထောက်နိုင်ကုန်းအင်ကနေပြီးတော့သတင်းပေးပို့ထားပါတယ်ရှင
်။မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့ကိုသွယ်တန်းထားတဲ့တရားကိုဘူကျောင်းဆန်းတရားမီပေးဖို့ပြည်သူ့လွှတ်တော်ကနေဆုံးဖြတ်လိုက်တဲ့အပေါ်မှာဒေသခံမွန်ကရင်ပို့တိုင်းသားတွေကနေဒီကနေ့မနေ့မှကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့စံသပြရတဲ့အကြောင်းကိုတော့ဥဆောင်ဆရာတော်ဗတ္တန္တဝရဝန္တကခုလိုမိတ်ကြားခဲ့ပါတယ
်။ဒေသခံတွေရဲ့အမိမူလအမိနာမတွေကြောက်ကြွေတာရဲ့နောက်တော့တိုင်မြုပ်ကြောက်ကြွေနေတဲ့ဘုံဘုံတို့တိုင်းသားရဲ့မူရဲ့အမိတွေကိုအထိမှမပြုတ်ပဲနဲ့ဒီပြင်တခြားအမိကိုသတ်မှတ်တဲ့အပေါ်မှာဘုံဘုံတို့ကမထေနဲ့တဲ့အတွက်ကြောင့်စံသပြတာပါနော်။အမကအမှုတော်ကောင်းဆောင်ကြီးကြောင့်ဆန်းဆိုဘုံဘုံတို့တိုင်းငံလုံးကလက်ခံရတဲ့ဒါတိုင်းသားကောင်းဆောင်ဖြစ်တယ်ဘုံဘုံတို့ကဒီတရားနာမည်သတ်မှတ်မှမဟုတ်ပါဘူးအမြဲတမ်းရင်ထဲမှာအသိမှတ်ပြုထားပြီးသားပါ
ဒီမနေ့မှာမွန်ပြည်နယ်မြို့နယ်အသီးသီးကမွန်တိုင်းသားတွေတမကကရင်ပုတ်အုပ်မြန်မာတိုင်းသားပေါင်း2000ကျော်မော်လမြိုင်မြို့ကန်းနားလမ်းမှာကျွေးကြော်တန်တင်တဲ့ခြေသက်လမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့ကြတာပါဒေသခံတွေအနေနဲ့ဒေသနဲ့ကပ်ညီတဲ့တန်လွင်တရားချောင်းဆုံအမျိုးကိုလူလားကြောင်းမြန်မာအနာပိုင်းတွေကိုအချင်းချင်းတင်ပြတောင်းဆိုခဲ့ပေမဲ့အတိမဟာမပြုတ်ခဲ့ဘူးလို့ဆရာတော်ကဆက်လက်မိတ်ကြပါတယ်
ဘုံဘုံတို့ဒေသခံနေနေတိုင်းသားတွေပေါ်မှာရွတ်တော်ကတော့ဒီနေ့လက်ရှိအနာရနေတဲ့အပွဲကြီးကတော့အပိမှတ်မပြီးစားတာပို့ပြီးတော့ထင်ရှားတယ်။ဘာကြောင့်ဒီလိုပြောတော့လဲဆိုတော့ရန်ကုန်မှာလက်တိတ်ချတဲ့ဆန္ဒတွေပေါ်ထုတ်ကြတယ်။ဒါတွေသူတို့လက်ခံပြီးတော့ပြန်ဆွေးနွေးတယ်သူတို့အတူလျှော့အတင်းလျှော့တွေလက်ပေးတယ်။အခုဘုံဘုံတို့ကအကြိမ်ကြိမ်စံနဲ့တန်ပေနဲ့တန်ဘုံဘုံတို့အကြောင်းပြချက်တွေထောက်ထားနေခိုင်းလို့ဆိုတော့ဘုံဘုံတို့တင်ပြတာကိုသူတို့လက်မခံဘူး
။ဘူကျောင်းစန်းသရမ်းမြေတတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့မတ်လ၂ရက်နေ့မှာလဲချောင်းဆုံမြို့နယ်ကဒေသခံ3000ကျော်ကနေဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒီကနေ့မတ်လ19ရက်နေ့ဟာ43ချိန်မြောက်မွန်ပြည်နယ်နေ့ဖြစ်ကြရောက်နေပါတယ်ဒါပေမဲ့မွန်ဒေသခံပြည်သူတွေအနေနဲ့မွန်ပြည်နယ်နေ့အခမ်းအနားထက်ဆန္ဒပြပွဲတက်ရောက်နေတာများနေတယ်လို့မော်လမြိုင်ခြေစိုက်တန်လွင်တိုင်းသတင်းဌာနအမှုဆောင်အက်ဒီတာနိုင်မင်းမင်းလွယ်ကပြောပါတယ
်မော်ပြည်နယ်နေ့မှာဆက်ရောက်တဲ့လူကသူအရင်နေပါပါတယ်လို့ပြောတယ်ဒါပေမဲ့ဒီဆန္ဒပြပွဲကြတော့ကျွန်တော်ပေါ်ထုတ်တဲ့အားကမတော်တော့ရှိတယ်နောက်ပြီးတော့ဒီဘိုးညာနဲ့အားစုတွေကအကောင်းကျော်ကျော်ပေါ့ရှိသေးတယ်
မှုတုံမြို့နယ်ကတောက်တာထဲ့ဝေလင်းကတော့တရားမီထက်ဒီမိုကရေစီအနိုင်ကျင့်ခံရမှုဖြစ်စဉ်တွေကြောင့်အခုဆန္ဒပြပွဲကိုတက်ရောက်ခဲ့တယ်လို့ဆိုပါတယ
်။မှန်တကယ်ကဒီနာမည်ထက်ကိုကျွန်တော်တို့ဒေသခံတွေကဒီဒီမိုကရေစီနည်းနဲ့အနိုင်ကျင့်ခံရတာကိုမခံမရဖြစ်တာကပို့ပြီးတော့ဟိုအဲ့ဒီစိတ်ကြပို့ပြီးများလို့ဆန္ဒပြမှုတွေပို့ဖြစ်လာတာပေါ့နော်။အဲ့လိုမျိုးပဲခံစားရလို့ဒီပွဲသက်ဖြစ်တာပေါ့။
ပြီးခဲ့တဲ့မလ၁၄ရက်နေ့မှာ NLD ကိုယ်စားလှယ်အများစုပါဝင်တဲ့ပြည်သူ့လှုပ်တော်ကနေဒေသခံတွေရဲ့သဘောထားကိုလှစ်လှူရှုပြီးဘူကျောင်းဆန်းတရားမြေပေးဖို့မဲခွဲဆုံးဖြတ်ခဲ့တဲ့အပေါ်မှာမွန်ပြည်နယ်ဒေသခံတွေပါဝင်တိုင်းဒေသနိုင်ငံရေးပါတီခေါင်းဆောင်တွေကနေပဝေမကျမှုတွေဖြစ်ခဲ့ကြသလိုအယသာဆိုးရလက်ထက်မှာဒီမိုကရေစီအနိုင်ကျင့်မှုလှုပ်ရလို့ရှုမြင်လာကြပါတယ်မွန်ပြည်နယ်ဒေသခံတွေကနေတန်လွင်တရားချောင်းဆွန်လို့အမည်ပေးဖို့တောင်းဆိုခဲ့ပေမဲ့လည်း NLD ဆိုးရအနေနဲ့ညှိနှိုင်းဆွေးနွေးဖို့ကတော့အတန်ထက်ပေါ်လာတာမရှိသေးပါဘူးတခြားဆန္ဒပြခေါင်းဆောင်သူဖြစ်တဲ့မိကွန်းချန်းလွန်ကတော့နောက်ဆုံးချိန်ထိဆန္ဒဖော်ထုတ်သွားဖို့ပြင်ဆင်သွားမယ်လို့ဆိုပါတယ
်။ဒီနိုင်ငံကတော့ဒီတိုင်းတတိယတက္ကသိုလ်ကတော့ဆန္ဒတော်တော်တော်တော်တော်တော်တော်ပြင်ဆင်သွားရပါတယ
်။တန်လွင်တရားချောင်းဆုံစာဘူကျုံစန်းတရားလို့အမည်ပေးဖို့ NLD ဘက်ကလည်းကြိုးပမ်းနေတာဟာနိုင်ငံရေးအမျှထုတ်ဖို့ရည်ရွယ်တယ်လို့လည်းဥဆောင်ဆရာတော်ဗတ္တန္တဝရဝန္တကအခုလိုအမြင်ရှိနေပါတယ်
။ကြားပြပြေးကောက်ပွဲမှာဒီမှာလက်လက်နေနေလွှတ်တော်ကိုယ်စားလှယ်တခုရှိတယ်။သူတို့ဝင်ပြိုင်တဲ့အခါမှာဘုံဘုံတို့မြင်တာကတော်ဆန်းစုကြည်ဒီဘလူးချုံကိုလာရအောင်မဲဝိုင်းပြီးတော့ဆွဲရအောင်ဒီဘောနဲ့ဒီတရားဖူးဘွေးနဲ့တိုက်ဆိုင်ပြီးတော့ဒီလိုလောက်လိုက
်ဒီဆန္ဒဖော်ထုတ်ပွဲနဲ့ပတ်သက်ပြီးတော့လက်ရှိကာလမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်မှုကိုလက်ခံရမှာဖြစ်ပြီးဥပဒေအရပြည်သူ့လွတ်တော်ကပြသထားလိုက်တဲ့အောင်မြင်ပြီးဆိုတစ်ခုခုပြည်နယ်ဆိုရအနေနဲ့ညင်းဆိုလို့မရဘူးလို့လည်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကနေသူ့ရဲ့လူမှုရေးစာမျက်နှာမှာဖော်ပြထားပါတယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာမှတာဒီလိုပြဿနာတွေပြက်ွယ်သွားမှာဖြစ်ပြီးပြည်နယ်တိုးသက်ဖွံ့ဖြိုးရေးအတွက်တပြည်နယ်လုံးအပါအဝင်ပူးပေါင်းဆောင်ရွက်ပြီးတိုးသက်ဖြစ်သွမှုကိုဖော်ဆောင်ဖို့နဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွံ့ဖြိုးရေးအတွက်ပူးပေါင်းတည်ဆောက်ကြဖို့ကိုလည်းဝန်ကြီးချုပ်ကနေတိုက်တွန်းထားပါတယ် တန်လွင်တရာချောင်းစုံမြေပြောင်းလဲရေးနဲ့ပတ်သက်လို့ဘူကျောင်းဆန်းမြေပေးခြင်းအဖြစ်လူငယ်တွေဘူကျုပ်ကိုအားကျအတူယူစေဖို့ဘူကျုပ်ရဲ့ပုံရိပ်ကိုမြင့်တင်ဖို့ NLD ဘက်ကလည်းမြင်ရှိနေတယ်လို့ဒေတာခံတွေအနေနဲ့ကဒေတာနဲ့ကန့်ညီတဲ့မြေပေးဖို့လိုလားမှုတွေရှိနေပါတယ်ဒေတာခံတွေရဲ့သဘောထားမြင်ကို NLD အနေနဲ့လစ်လူရှုမယ်ဆိုရင်အနေဒီမြုံမှန်းတဲ့အမျိုးသားညီညာစေရေးလမ်းကြောင်းပေါ်ကနေတွေ့ဖီသွားနိုင်တယ်လို့တိုင်းရင်းသားတွေနဲ့ NLD ကြားပို့တိုက်မှုတွေဆက်လက်ပြင်းထန်နေမဲ့အခြေအနေရှိလာနိုင်တယ်လို့လည်းနိုင်ငံရေးအကက်ခတ်တွေကနေသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ